မြန်မာနိုင်ငံရဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရင်းမှာပါဝင်ဆောင်ရွက်ကြသူအားလုံးလုံခြုံစိတ်ချပြီးအဟံတမ်းမရှိဆောင်ရွက်နိုင်ရေးဟာစိတ်ဆက်ညီနိုင်မှုမလိုလောက်အောင်အရေးကြီးတဲ့အချက်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။မေလ6ရက်နေ့မှာကျင်းပမဲ့အာဆီယံလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတိုင်းအမြန်အစည်းအဝေးကိုကြိုဆိုတဲ့ထုတ်ပြန်ချက်မှာနိုလင်းဟေဇာကအခုလိုပြောလိုက်တာပါ။အကူအညီလိုအပ်နေတဲ့အစိုက်ဝင်းကိုထိထိရောက်ရောက်အကူအညီပေးနိုင်ဖို့အတွက်ဒေသဆိုင်ရာလူသားချင်းစာနာထောက်ထားရေးကိုရဲ့အမျိုးမျိုးနဲ့မူအခြေခံဆက်ဆံလုပ်ကွင်ရေးကိုဦးစားပေးကြဖို့လဲအာဆီယံခေါင်းဆောင်တွေနဲ့အလူရှင်တွေကိုတိုက်တွန်းလိုက်ပါတယ်။လွန်ခဲ့တဲ့လအနည်းငယ်အတွင်းမှာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာရက်ပက်အဖွဲ့အစည်းတွေဒေသန္တရလူမှုကွန်ရက်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒေသကအဖွဲ့အစည်းတွေဟာနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေနဲ့မူတွေကိုအမြင့်မားဆုံးရိုသေလေးစားဖို့လိုအပ်တယ်လို့လည်းကြေညာချက်ကဆိုပါတယ်။နိုင်ငံရေးရွယ်ချက်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုအသုံးမချဖို့အရေးတကြီးလိုအပ်တယ်လို့အကူအညီပေးတာကြောင့်စည်ရဲအခြေခံအဆောက်အုံတွေကိုတရားဝင်အသိမှတ်ပြုတာမျိုးလည်းမဖြစ်စေရဘူးလို့ကြေညာချက်ကသတိပေးလိုက်ပါတယ်။ရမုံငွေပို့ပြီးလိုအပ်တယ်လို့အလူငွေကိုအသုံးပြုရမှာအလူရှင်တွေအနေနဲ့ပျော်ပြောင်းမှုရှိဖို့လိုအပ်တယ်လို့လည်းကြေညာချက်မှာပြောထားပါဗျာ။အမျိုးသမီးတွေနဲ့ကလေးတွေပေါ်လက်ရှိပဋိပက္ခရဲ့တည်ရောက်မှုကိုလည်းကြေညာချက်ကအလေးထားထောက်ပြထားပြီးလူသားချင်းစာနာထောက်ထားမှုအကူအညီနဲ့အကာအကွယ်ပေးရေးစွမ်းဆောင်ရည်မြင့်တင်ရေးတွေအရေးတကြီးလိုအပ်နေတာကိုလည်းပြောထားပါဗျာ။